ဆေးရည်တဲမှာနေတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာနိုင်ငံတကာကြက်ချင်းတွေအဖွဲ့ရဲ့ကယ်ဆေးရည်ပစ္စည်းတင်ဆောင်လာတဲ့ဆက်လီသစီပြက်ခတ်ခံရမှုကြောင့်အနည်းဆုံး2ယောက်တည်2ယောက်တန်ရရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်မှာတမ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့
ရတဲ့တောင်မြို့နယ်စပူကျွန်းပြင်းတော်ရွာနီကယ်ဆယ်ရေးပစ္စည်းတင်ဆက်လီပြက်ခတ်ခံရတာလို့လဲဒေတာခံတွေကပြောပါတယ်ဒီနေ့မေဒီယာပြစ်လိုက်တာဒီဘုတ်ကြီးမှာဆက်လီကြီးကနေမေဒီယာနေပြစ်လိုက်တာကြာတော့နှစ်ယောက်ဒီနှစ်ယောက်တော့တန်ရနေချင်းနဲ့နှစ်ယောက်တော့ချင်းနေဒီစပူကျွန်းကန်းနာမှာပြစ်တာတော့ဒီစိန်တော်ရွာနာပြစ်တာသူတို့ဒီမေဒီယာနေပြစ်တာ
ပြက်ခတ်ခံရတဲ့ဆက်လေဟာအပီပီဆိုင်ရာကြက်ချင်ဒီကော်မတီICRCဖွဲ့ရဲ့အကူအညီပေးပစ္စည်းစင်ဆောင်လာတဲ့ဆက်လေဖြစ်ကြောင်းရတိတောင်မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥက္ကိမောင်လက်ကပြောပါတယ်အဲဒီမော်တော်ကစစ်တေကအICRC
တိရခန်လေးနဲ့လှုပ်တော်ကူစလဲဥက္ကိမောင်လက်ကပြောပါတယ်အဲဒီမော်တော်ကစစ်တေကအICRCတင်ပြီးတော့ဒီရတဲ့မျိုးတွေမှာရှိတဲ့စစ်ကြီးရှောက်စခန်းတွေကိုတော့ပြီးတော့ဟိုလားအဲ့ဒါကံပြင်းရောနဲ့ပြင်ဝင်ရောကြားလုံးမှာအဲ့ဒီမြေကြီးကပြစ်လို့အဲ့ဒီမော်တော်ရေရင်ကဟိုမင်းတို့ကတော့မော်တော်အလုံးကမတွေလည်းနေကြီးတွေကြားတယ်သူတို့စီကိုဆိုတော့တူးဆုံးနေပြေကမှုကြောင့်ဆက်လေမီးလောင်ရာကတန်ရာရသူနှူ
ကျောင်းရင်ကိုတမတော်ပြောခွရသူကိုဆက်တွင်မိမြန်မှုကြိုးစားခဲ့ပေမဲ့မရခဲ့ပါဘူး ပြကမှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မြန်မာစစ်တပ်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာမေယူမြစ်တွင်ရေချောင်းသွားလာမှုတွေကိုတမတော်ကပိတ်ပင်ထားတာဆယ်ရက်လောက်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲရသေးတောင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာအေအေအဖွဲ့ခြေပြုထားတဲ့ရသေးတောင်မြို့နယ်အောင်သာစီ ကျောင်းမြင့်တွင်ခုံမောင်းနေတဲ့တမရော်ရေရင်နဲ့ရခိုင်လက်လက်ကန်အေဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်မှာတမရော်နဲ့အေဖွဲ့တို့ကြားဖြစ်ပွားနေတဲ့နနေ့နေ့ပါကြာစီရီပရိပခတ်တွင်အရသားတွေစီကတေဆုံမှုတွေရှိနေတာကြောင့်ကုလသမဂ္ဂဘာဝင်နိုင်ငံတကာတိုင်ဝန်ကလည်း 3B ထားပါတယ်ပြီးခဲ့တဲ့ဧပြီလမှာတုန်းကလည်းကမ္ဘာ့ကျန်းမာရေးအဖွဲ့WHO ကကိုဗစ်ရောဂါဆေးစစ်နမူနာတွေကိုသေဆောင်လာတဲ့ကာရစီပြစ်ခတ်ခံရမှုကြောင့်ရေမောင်းဖြစ်သူသေဆုံးခဲ့မှုပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်